ဟုတ်ကဲ့ KIO အနေနဲ့ပေါ့လေအခုစစ်အစိုးရရဲ့နေကြားဆောင်တက်အသွင်ပြောင်းရေးကိစ္စကိုညင်းပယ်တဲ့အခါမှာဒီပင်လုံစာချုပ်ကိုအခြေခံပြီးတော့ညင်းပယ်တယ်လို့သိရပါတယ်ခင်ဗျာ။ဘာကြောင့်အခုလိုပင်လုံစာချုပ်ပေါ်မှာအခြေခံပြီးတော့ညင်းပယ်တာဖြစ်ပါတယ်ခင်ဗျာ
။ပင်လုံစာချုပ်ပေါ်မှာအခြေခံပြီးပြောဆိုမှုဆိုတာဒါကျွန်တော်တို့ဟို KIO ရဲ့ဒါရက်တီချက်အခိုင်အမာရက်တီချက်ဖြစ်တယ်လေ။ကျွန်တော်တို့ရဲ့ဥပဒေပန်းတိုင်ကလည်းပင်လုံကတိကဘပေါ်မှာအခြေခံတဲ့ဒီထောင်စုစောက်ရေးဆိုတာကျွန်တော်တို့ရဲ့ဒီအခုလိုလှူရှားနေရခြင်းရဲ့ဥတီချက်ပန်းတိုင်ဖြစ်တယ်။အဲ့ဒါတော့အဲ့ဒါကိုအခြေခံပြီးပြောတာဖြစ်ပါတယ
်။ဆိုတော့အဓိကအဖြစ်ပေါ့လေဒီပေါ်ဒီပင်လုံစာချုပ်ကိုဒီပေါ်အခြေခံပြီးတော့ပြောဆိုခဲ့တာဆိုလို့ရှိရင် KIO အနေနဲ့ကပေါ့ပြီးခဲ့တဲ့ပေါ့ဇွန်လ20ရက်နေ့တကြိမ်ဇူလိုင်လ8ရက်နေ့တကြိမ်တခါဩဂတ်လ12ရက်နေ့တကြိမ်တခါတော့မတ်လ17ရက်နေ့တကြိမ်ပေါ့လေဆိုဒီလိုပဲစာနဲ့ပင်နဲ့အကြောင်းပြန်ခဲ့တယ်ပေါ့လေဒီလိုအကြောင်းပြန်ခဲ့တဲ့အချိန်မှာလည်းပဲဒီအချက်တွေကိုပဲကိုးကားပြီးပြောခဲ့ပါလေခင်ဗျာဒါအောင်လည်းပဲစစ်အစိုးရကလက်မခံခဲ့ဘူးလေဆိုအခုတကြိမ်ရောဒါစစ်အစိုးရကဒီ KIO ရဲ့တင်ပြချက်ကိုလက်ခံမယ်လို့မျှော်လင့်ပါလားခင်ဗျာ
အဲ့ဒီလက်မခံလက်ခံဆိုတော့အစိုးရဘက်ကအပိုင်းပဲလေကျွန်တော်တို့ကတော့တခြားတင်ပြချက်မှမရှိတာမရှိတာဆိုတာကကျွန်တော်တို့ရဲ့အခြေခံရည်တည်ချက်ကကိုဒီရပဲဆိုတော့ဒီအပေါ်မှာအခြေခံပြီးကျွန်တော်တို့ကလေဒီလှူရှားမှုအကြေအဝဆိုရလေဒီပေါ်အခြေခံဖြစ်ပေါ်လာဆိုတော့ကျွန်တော်တို့ကလေဒီဟာလွဲလို့တော့တခြားပြောဖို့ဆိုဖို့ကြောင်းလေးဆရာတောင်းမှမရှိဘူးလေ
KIO ကပင်လုံစာချုပ်ပေါ်မှာအဓိကထားပြီးတော့ပြောနေဆိုနေခြင်းဟာပြည်내ခွဲထွက်ဖို့အတွက်ရည်ရွယ်လို့ပါလားခင်ဗျာ
မဟုတ်ပါဘူးပင်လုံစာချုပ်ဆိုတာကျွန်တော်တို့ကခွဲထွက်ဖို့ဆိုတာဟိုပင်လုံစာချုပ်မှာကလေးကကျွန်တော်တို့ကဟာတခြင်းကခွဲထွက်မှုဆိုတာမရှိပါဘူးဒါကျွန်တော်တို့ပြောချင်တာပင်လုံစာချုပ်ဆိုတဲ့ပင်လုံကတိကဘောဗျာအဲပင်လုံအခုအများပြောနေပင်လုံစိတ်တက်ဖက်ကောပေါ့လေဒီပုံမှာအခြေခံပြီးမှကျွန်တော်တို့တိုင်းသားရဲ့နိုင်ငံကြီးရရှိတင်ရှိတဲ့ခွင့်ကြီးနဲ့ပြီးသွားတဲ့ဒီထောင်စုပေါ့ဗျာ
ဟုတ်ကဲ့ဒီနေရာမှာဒီ KIO အစိုးပြထားတဲ့အစိုးပြချက်တခုရှိပါတယ်သူကဒီအသွင်ကူးပြောင်းရေးနဲ့ပတ်သက်ပြီးတော့လုပ်ငန်းပူးတွဲညှိနှိုင်းရေးကော်မတီဆိုပြီးဖွဲ့စည်းဖို့ဆိုတဲ့အပိုင်းလည်းပါပါတယ်ခင်ဗျာဆိုတော့ဒီဟာလက်တွေ့မှာတကယ်တမ်းကျတော့ဖြစ်နိုင်ပါမလားခင်ဗျာ
အားလုံးတော့လက်တွေ့မှာဆိုတော့ကျွန်တော်တို့ဘက်ကတော့ဖြစ်နိုင်တယ်အစိုးရဘက်ကဒါဟိုလက်ခံမယ်ဆိုတော့ဒါမဖြစ်နိုင်စရာအကြောင်းတော့မရှိပါဘူး
KIO ထုတ်ပြန်တဲ့ကြေညာချက်ကိုခြုံငုံမြို့လေးလာသုံးသပ်ကြည့်လိုက်တဲ့အခါမှာတကယ်တမ်းကျတော့နံပါတ်၁ချက်ကသူကစစ်စိုးရအစုပြုချက်ကိုသူကညင်းပယ်တဲ့အနေအထားမျိုးတွေ့ရပါတယ်ဒုတိယအချက်ကတော့သူကဒီလုပ်ငန်းစဉ်တွေအားလုံးဟာနောင်တက်လာမဲ့အစိုးရဘက်မှမူတည်ပြီးတော့ဒီပြောမဲ့ဆိုမဲ့သဘောမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒါဟုတ်ပါလားခင်ဗျာ
ကျွန်တော်တို့ကတော့နောင်တက်လာတဲ့အစိုးရရေလို့အခုရှိတဲ့အရမ်းမို့ပါကျွန်တော်တို့နဲ့ဟိုညင်းချင်းဆိုင်ပေါ့လေအခုကျွန်တော်တို့ဆွေးနွေးဟိုဒီမှာရှိနေလို့အားလုံးကကျွန်တော်တို့ကတော့ဆွေးနွေးရမှာပဲဆွေးနွေးသွားမယ်ဆိုတဲ့ပေါ်ပါမယ
်နောက်တစ်ခုကတော့ဒီနောက်ပိုင်းရွေးကောက်ပွဲပြီးသွားတဲ့နောက်ပိုင်းမှာကချင်းပြည်နယ်မှာပြည်နယ်အစိုးရဆိုတာဖြစ်ပေါ်လာမယ်အဲ့ဒီပြည်နယ်အစိုးရထဲမှာ KIO အဖွဲ့ဝင်တွေဓာတ်ရိုက်ပါဝင်ခွင့်ဆိုတဲ့အပိုင်းမျိုးလည်းတင်ပြထားတာတွေ့ရပါတယ်အဲ့ဒါဘယ်လိုပုံစံမျိုးနဲ့ပါဝင်မှာဖြစ်ပါသလဲခင်ဗျာ
အမှန်ကဒီဟာတွေကတော့ဟိုကျွန်တော်တို့ BGF စီအပကပူပူတာစတော့ကကျွန်တော်တို့ကညီနိုင်မှုအပိုင်းမှာလက်တွေ့လုပ်ငန်းပိုင်းမှာကျွန်တော်တို့ကထည့်တင်ဆင်းနေတာပဲဖြစ်ပါတယ်။ဒါကတော့ဟိုမပြောင်းမလဲနိုင်တဲ့ကိစ္စမဟုတ်ပါဘူး။အဲဆိုတော့အဲ့ဒီကိစ္စတော့ဟိုနောက်ကြောင်းပြန်ဆိုလည်းမပြောလို့တော့ပါ
ဆိုတော့အခုကပေါ့လေအခုပေါ့ဒီ KIO နေနဲ့ရလဲပဲအခုမှဒီစစ်စိုးကပေါ့လေဒီဘ ෝජ ုဒုတိယဘ ෝජ ုကြီးရဲမြင့်ပြောထားဆိုထားသလိုပေါ့လေဒီစက်တင်ဘာလ1ရက်နေ့မတိုင်ခင်မှာဒါအကြောင်းပြန်လိုက်ပြီးအကြောင်းပြန်လိုက်ပြီးတဲ့အခါမှာဒီဖြစ်ပေါ်လာနိုင်တဲ့ပေါ့လေဒီနောက်ပိုင်းအကျိုးဆက်တွေပေါ့လေဘာတွေဖြစ်ပေါ်လာနိုင်လဲမျှော်လင့်ထားပါလေအဲ့တော့ဘာတွေများကြိုတင်တွက်ချက်ထားတာများရှိပါလဲခင်ဗျာ
ဒီဟာတော့ကျွန်တော်ထုတ်ဖော်မပြောလို့ပါဘူးဘာဖြစ်လို့ဆိုတာဟိုအစိုးရတုံ့ပြန်မှုပေါ်ပိုင်းမူတည်တဲ့ကိစ္စဖြစ်တဲ့အတွက်ဒါကိုကျွန်တော်လည်းခံမှန်းပြီးမှပြောလို့ရမျိုးပြောတာမျိုးတော့ကျွန်တော်မလုပ်ချင်ပါဘူး
ဟုတ်ကဲ့ကျွန်တော်တို့ကြားထားတဲ့သတင်းတွေအရဆိုလို့ရှိရင်ဒီပေါ်ပေါ်ဒုတိယဗိုလ်ချုပ်ကြီးရဲမြင့်ရဲ့စကားထဲမှာသူကအဆိုပြုချက်ကိုလက်မခံခဲ့လို့ရှိရင်ဒီငင်းညာရေးမယူခင်ကအခြေအနေမျိုးပြန်လည်ရောက်ရှိသွားမယ်ဆိုပြီးတော့ဒီပြောဆိုမှုလည်းရှိပါတယ်ခင်ဗျာဆိုတော့ဒီပေါ်မှာရောဘယ်လိုများလက်ခံထားပါလဲခင်ဗျာ
အဲ့ဒါတော့အစိုးရဘက်ကအခြေအနေတဲ့ကျွန်တော်တို့ကအစိုးရဘက်ကတုံ့ပြန်မှုပေါ်ပဲမူကြီးမှာပဲဖြစ်ပါတယ်ကျွန်တော်တို့ကတော့ဒါဟိုအစိုးရသူကဘယ်လိုလုပ်မယ်ဆိုတာဒီပြောတဲ့အတိုင်းလုံးလမ်းလို့ပူလာဆိုတဲ့ကိစ္စတော့ဆရာကအတိုင်းကပဲဆိုတော့ကျွန်တော်အတီချာမပြောနိုင်ပါဘူးခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဘုံမီးခင်ဗျအခုလိုရှင်းပြတဲ့အတွက်ကြောင့်
ဟုတ်ကဲ့